ရွေးကောက်ပွဲဝင်ပြီးတော့အနိုင်ရခဲ့တဲ့တိုင်းရင်းသားပါတီတွေစုပေါင်းပြီးဆွေးနွေးတိုင်ပင်ကြတယ်သိရပါတယ်ခင်ဗျ။ကြီးညာချက်တွေပါတယ်ထုတ်သလားသိပြရသည်ခင်ဗျ
။ဟုတ်ကဲ့ကျွန်တော်တို့ညီနောင်တိုင်းသားပါတီတွေပူးတွဲပြီးကြီးညာချက်ပြတ်ထုတ်ပါတယ်။အချက်က၅ချက်ပါပါလိမ့်မယ်။ဆိုတော့တစ်အချက်ကတော့ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံအပေါ်မှာအမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတနိုင်ငံတွေကဥဆောင်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုကိုတိုင်းသားဒေသတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်၎င်းတို့ချမှတ်ထားတဲ့အရေးယူရုပ်သိမ်းပေးပါရန်အဲနမနှစ်ကတော့သမ္မတနဲ့အနိုင်ရပါတီတို့ရွေးထားတဲ့နိုင်ငံသမ္မတကိုကျွန်တော်တို့သဘောတူလက်ခံပါတယ်။အဲဒီမှာတစ်စစ်သေးတဲ့ကျွန်တော်တို့တိုင်းသားတွေကတင့်တော်တဲ့ခေါင်းဆောင်တူဦးပေါ့ဒုတိယသမ္မတအဖြစ်ရွေးချယ်ပေးဖို့ကျွန်တော်တို့ကမေတ္တာရပ်ခံလိုက်ပါတယ်။နံပါတ်3ကတော့ကျွန်တော်တို့အမျိုးသားလွတ်တော်ဒါမှမဟုတ်ပြည်သူလွတ်တော်တရရက်မှာလွတ်တော်ဥက္ကဋ္ဌဒါမှမဟုတ်ဒုတိယလွတ်တော်ဥက္ကဋ္ဌဖြစ်ကျွန်တော်တို့တိုင်းသားပါတီတဲကရွေးချယ်ပြီးပါဆိုပြီးတော့ကျွန်တော်ကလွတ်တော်ကိုယ်စားလှယ်တွေကိုမေတ္တာရပ်ခံတာဖြစ်တယ်။နောက်နံပါတ်4ကတော့ကျွန်တော်ပြည်내ဝန်ကြီးဌာနတွေကိုပေါ့ဗျာကျွန်တော်တို့အနိုင်ရတဲ့တိုင်းသားပါတီတွေကနေအထူးကြဒီနေ့ဝင်ကြီးဌာနများကမျှဝေပေးနိုင်ဖို့ရန်အတွက်ကျွန်တော်တို့မေတ္တာရပ်ခံတာဖြစ်ပါတယ်။နောက်နံပါတ်5တစ်ချက်ကတော့ကျွန်တော်လူငင်းချမ်းသာခွင့်ကိုလက်ရှိအစိုးရပဲဖြစ်ဖြစ်ပြက်လာမဲ့အစိုးရပဲဖြစ်ဖြစ်ပြည်ညာချက်ကိုထုတ်ပေးပါရန်သူ့ပေါင်းပြောမေတ္တာရပ်ခံတာဖြစ်ပါတယ်
။ဒီဆွေးနွေးပွဲကဘာအသွင်တရံကိုစောင်းတာလဲတပ်ပေါင်းစုတစ်ခုအနေနဲ့ဖွဲ့လိုက်တာလားဘယ်လိုလဲခင်ဗျ
။တပ်ပေါင်းစုလည်းမဟုတ်ဘူးမဟာမိတ်လည်းမဟုတ်ဘူးဒီရှိုးတစ်ခုချင်းပေါ့ဗျာဆွေးနွေးစရာတစ်ခုချင်းပေါ်လာတိုင်းကျွန်တော်အဲ့လိုပဲလွတ်တဘောနဲ့ပဲကျွန်တော်အဲ့လိုပဲဆွေးနွေးမယ်ပြီးလို့ရှိရင်ဟဲ့ကျွန်တော်အဲ့ဒါထူးဆန်းမယ်ကျွန်တော်မိသားစုပုံစံမျိုးနဲ့လှုပ်ထားတာဆိုတော့လေကျွန်တော်ကော်မတီမရှိပါဘူ
းဒုတိယသမ္မတကိုတိုင်းရင်းသားတွေကပြီးဖို့ဆိုတာကိုမြစ်တရရခံထားတော့ဒုတိယသမ္မတကတော့ NVF ကယာထားပြီးပြီလား
အဲအစင်သက်တော့ရှိပါတယ်ရှိပါတယ်ရှိပါတယ်ရှိပါတယ်ကျွန်တော်အဲ့တော့ ready လုပ်ပါတယ်နာမည်ကတော့ကျွန်တော်ထုတ်ဖော်လို့မကောင်းပါဘူးအဲ့ဒါကြောင့်ကျွန်တော်မထုတ်ဖော်တာပါအချိန်တန်းတော့ပြောရမှာပေါ့ဆရာကြီးယာတာပိတာပါရှိပါတယ
်ဟိုနောက်ပြီးတော့စီးပွားရေးဟိုပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့ဆိုပြီးတော့အဓိကနေရာနေဟိုကြီးညာချက်ထဲမှာပါတာတွေ့ရတယ်စီးပွားရေးပိတ်ဆို့မှုကဘာကြောင့်ဖြစ်တယ်ဆိုတာမဆွေးနွေးဘူးလားခင်ဗျအ
ဲ့အကြောင်းတရားတော့ကျွန်တော်က understood နေလို့ထားပါတယ်ကျွန်တော်လည်းပတ်သက်နေတာကစီးပွားရေးပိတ်ဆို့ခြင်းအပြင်ကျွန်တော်လူနည်းစုတိုင်းရင်းသားတွေတော်တော်ထိနေပါတယ်ဆိုတဲ့ဟာလေးကိုဒီမှာကျွန်တော်ကဖော်ပြခြင်းလို့ပါရောဆိုပြီးတော့ဒီပွားရေးဖွင့်ပေးတယ်ဟဲ့ဆိုပြီးတော့တကားဖွင့်ပေးလို့ရင်ကျွန်တော်စီးရင်သားလက်ထက်တွေရောက်မလဲကျွန်တော် accountability တို့ monitoring လုပ်ဖို့ဆိုတာကျွန်တော်ကနားလည်ပါတယ်မလုပ်လို့ပဲရမလဲသဘောပေါက်တယ
်ဟိုအခုလို့ဒီ NVF ဖွဲ့လိုက်တဲ့အတွေ့အရင်အရင်ရှိပြီးသား1990ရွေးကောက်ပွဲတော်အနိုင်ရခဲ့တဲ့တိုင်းရင်းသားပါတီတွေဖွဲ့ထားတဲ့ဒီတပ်ပေါင်းစုတွေနဲ့ကောသွားပြီးလမ်းညောင်းချင်းရှုပ်ထွေးသွားတာမဖြစ်နိုင်ဘူးလားခင်ဗျ
သူဟိုဘေးကတော့ရှိနေမထင်ပါဘူး1990တော့ဖွဲ့ရဖွဲ့ကြီးကလည်းသူတို့တိုင်းပြည်ကောင်းဖို့ဆိုတော့သူတို့ကြိုးစားတဲ့ဖွဲ့ပဲလေကျွန်တော်လည်းကိုခစ်ကိုခါနဲ့ကျွန်တော်ကြိုးစားကြတာပဲဒီလိုလိုထုတ်ကောင်းဖို့စားဖို့အတွက်နိုင်ငံတော်ကောင်းစားဖို့အတွက်လေးစားပါတယ်သူတို့လုပ်တာပဲ
ဟုတ်ကဲ့ပူဇော်ဆန်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့